Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် February 14ရက်အင်္ဂါနေ့ညနေခင်း 6:00 to 9:00 ထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရိုကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မအေးတနာကြော်ပါရှင် American မြို့သားလုံခြုံရေးအကြံပေး Michael Flynn ဟာအစိုးရအဖွဲ့ကိုတချို့ကိစ္စတွေမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်မှာယာရုကအနှုတ်ထွက်သွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေအတွက်အကူအညီတွေတည်ဆောင်လာတဲ့မလေးရှားတင်မောဘင်္ဂလားဒေ့ရှ်နိုင်ငံကိုတနင်္လာနေ့ကဆက်ရောက်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့အရှိတောင်အာရှဒေသမှာအားကောင်းပြီးတော့တည်ငြိမ်မှုရှိတဲ့မဟာမိတ်နိုင်ငံဖြစ်ထိုင်းကိုလိုအပ်တယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်ဂျီတူကပြောသွားပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပဲရှင်။ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူတိုင်းရင်းသားကောင်းဆောင်ကြီးရဲ့ဆွေမျိုးသားချင်းတွေက90ပြည့်ပြည်တော်စုနဲ့အခမ်းအနားပြီးကျင်းညချက်တစောင်းကိုပူရဲထုတ်ပြန်လိုက်ပါတယ်
။ဒီကဆွေမျိုးညီညာရေးနဲ့ပတ်သက်တဲ့သူတွေကြားနေမှာအားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့သူသုံးထားတဲ့သူရှိတယ်ပဲ။တကယ်တော့အားလုံးပါနေပြီလားဆိုတော့ဒါတော့ကျွန်တော်တို့
ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့သူတာမန်ခမ်ဆော်ဘွားစောက်ထွန်းအေးရဲ့မြေဖြစ်သူစောက်တာဦးပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြားကြမှာပါ။ဒါအပြင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုင်းငံ့ထားတဲ့ချင်းပြည်နယ်မှာပြန်လည်ကျင်းပခွင့်ပြုခဲ့လို့ရှေ့လုံငန်းစဉ်တွေစတင်နေပြီဆိုတဲ့သတင်းနဲ့လွန်ခဲ့တဲ့9နှစ်ကလှုပ်ကြံခံလိုက်ရတဲ့ကရင်အမျိုးသားအစည်းအရုံးကောင်းဆောင်ဘဒိုမန်းရှာရဲ့ကြောက်တိုင်တဲ့ရုပ်သူဖွင့်ပွဲအခမ်းအနားကိုသူစာရီမှာဒီကနေ့ကျင်းပတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်မျိုးသားလုံခြုံရေးအကြံပေး Michael Flynn ဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်တွေနဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်မှာယာရုကနှုတ်ထွက်သွားပါပြီ။အမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မတ်ကြီးနဲ့ဖုန်းပြောခဲ့တာတွေကိုအဲ့ဒီကရွေးကောက်ခံသူသမ္မတ Mike Pence နဲ့တခြားအရာရှိတွေကိုမကြီးရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့ Mr. Flynn ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ်။ Mr. Flynn ကတခြားအရာရှိတွေကိုသမ္မတအိုဘားမားအစိုးရလှုပ်ဆောင်ထားခဲ့တဲ့ရုရှားပေါ်တန်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ရုရှားတမ်မတ်ကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာတို့ကအရင်တစ်ပတ်ကပဲသတင်းဖော်ပြပါတယ်။သမ္မတ Trump အစိုးရအဖွဲ့ကတော့ဒါကိုငြင်းဆိုထားတာဖြစ်ပါတယ်။ Mr. Flynn ရဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့ Democratic အထက်လွှတ်တော်အမတ်အများပြားကတောင်းဆိုနေပြီးတော့တချို့သူတွေကတော့ Mr. Flynn နဲ့သူ့ကိုမခန့်အပ်ခင်မှာလုံလုံရေးပိုင်းဆိုင်ရာကင်းရှင်းမှုရှိမရှိစစ်ဆေးရတဲ့ထောက်လှမ်းရေးအရာရှိတွေကိုတာဝန်ကနေရနာဖို့တိုက်တွန်းခဲ့ပါတယ်။ Mr. Flynn နဲ့ရုရှားတမ်မတ်ကြီးစာဂေးကစ်လယက်တို့ကအမေရိကန်ရွေးကောက်ပွဲမှာရုရှားကအွန်လိုင်းကနေပြီးတော့ဝင်ဖောက်ပြီးတော့ခြေရှုပ်တယ်ဆိုတဲ့ဖြစ်ရဲ့နောက်ပိုင်းအမေရိကန်သမ္မတအိုဘားမားအစိုးရကရုရှားကိုတန်ခတ်ပေးဆိုတဲ့ကိစ္စရပ်တွေကိုအတိအကျဆွေးနွေးခဲ့တယ်လို့အမည်မဖော်တဲ့လက်ရှိနဲ့အငြိမ်းစားအမေရိကန်အရာရှိကိုဦးက Washington Post သတင်းစာကိုပြောခဲ့ပါတယ်။သမ္မတအိုဘားမားအစိုးရကရုရှားပေါ်မှာအရေးယူပိတ်ဆို့မှုလှုံ့ဆော်မှုစီစဉ်နေတဲ့အချိန်မှာ Mr. Flynn နဲ့ရုရှားတမ်မတ်တို့ဖုန်းနဲ့ဆက်သွယ်ခဲ့ကြတာဖြစ်လို့ထောက်လှမ်းရေးအရာရှိတွေမတင်ငါဖြစ်ပြီးတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုလုပ်တာပါဒီဖုန်းနဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူကိုထုတ်ပြန်တဲ့အချက်နဲ့ထောက်လှမ်းရေးကရထားတဲ့အချက်လက်တွေကြားကွဲလွဲချက်တွေရှိနေလို့ Mr. Flynn ဒုက္ခရောက်နိုင်တယ်ဆိုပြီးတော့တရားရေးဌာနကသမ္မတ Trump အစိုးရအဖွဲ့ကိုအရင်လတုန်းကတတိပေးခဲ့ကြောင်း Washington Post သတင်းစာမှာတင်းနှင်းလာနေကဖော်ပြပါတယ်အခုတော့ဗိုလ်ချုပ်ကြီး Keith Kellogg ကိုယာယီမျိုးသားလုံခြုံရေးအကြံပေးဖြစ်နေသမ္မတ Trump ကခန့်အပ်ထားပါတယ်ရှင်
။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအတွက်ယူရဲပြီးတော့ထုတ်ပြန်ထားတဲ့သမ္မတ Donald Trump ရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့အမိန့်ကိုယာယီဆိုင်ငံ့မှုဆုံးဖြတ်ခဲ့တဲ့ပြည်အောင်စုတရားသူကြီးကအဒီမှုနဲ့ပတ်သက်ပြီးတရားရေးအရာဆက်လက်ဆောင်ရွက်စရာတွေဆက်လုပ်သွားဖို့မနေ့ကအမိန့်ချမှတ်လိုက်ပါတယ်။ဒီတော့တွင်မှာပဲပြည်အောင်စုတရားသူကြီးတဦးကလည်း Virginia ပြည်နယ်အတွင်းသမ္မတရဲ့ဒီအမိန့်တက်ရောက်မှုမရှိစေဖို့အမိန့်ချမှတ်ပြန်ပါတယ်။ပြည်ဝင်ခွင့်ကန့်သတ်မှုနဲ့ပတ်သက်တဲ့သမ္မတ Trump ရဲ့အမိန့်ကြေညာချက်ဟာဥပဒေနဲ့ကိုက်ညီမှုရှိမရှိဆိုတာကိုတော့တရားရုံးတွေမှာဆက်လက်စီစဉ်နေတဲ့အချိန်မှာအခုလအစောပိုင်းကပြည်အောင်စုတရားသူကြီး James Robert ကအမေရိကန်ပြည်ဝင်ခွင့်ဗီဇာရရှိထားတဲ့ Iran, Iraq, Syria, Libya, Yemen, Somalia နဲ့ Sudan နိုင်ငံသားတွေအနေနဲ့ American ကိုလာရောက်နိုင်ပြီးဒုက္ခတွေတွေလက်ခံသွားဖို့အစီအစဉ်တွေကိုလည်းဆက်လက်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တာပါအဲ့တော့မှာတော့ Donald Trump ရဲ့အမိန့်တိုင်းဆက်လက်လှုပ်ဆောင်သွားနိုင်ဖို့အစိုးရရှိနေတဲ့ဘက်ကအယူခံတောင်းဆိုချက်ကိုတရားသူကြီး၃ဦးပါဝင်တဲ့ပြည်ထောင်စုအယူခံတရားရုံးကနေထပ်မံပယ်ချလိုက်ပါတယ်။ သမ္မတထရမ့်အစိုးရအဖွဲ့ကတော့အခုလိုအမိန့်ကြေညာချက်ထုတ်ပြန်တာဟာသမ္မတရဲ့လုံခြုံရေးဘောင်အတွင်းကဆောင်ရွက်တာဖြစ်ပြီးအမျိုးသားလူညုံရေးအတွက်ကာကွယ်ဖို့အခုလိုဆောင်ရွက်တာသာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အခုလိုပြည်ဝင်ခွင့်ပိတ်ပင်တာနဲ့ပတ်သက်ပြီးဒါဟာမွတ်စလင်တွေကိုနိုင်ငံတွင်းဝင်ရောက်မလာနိုင်အောင်တားဆီးရတာဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ။
American သမ္မတ Donald Trump ဟာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ဒီကနေ့ပထမဦးဆုံးချိန်တွေ့ဆုံမှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ်ဟာ Iran နဲ့တခြားဒေသတွေအရေးကိစ္စတွေမှာ American နဲ့ဘုံရက်တီမှုရအောင်စူးစမ်းမယ်လို့အကြေအကျတွေကပြောနေပါတယ်။ Mr. Netanyahu ဟာသမ္မတသစ် Donald Trump အင်ဂျီရောမှာလာရောက်ပြီးတော့တွေ့ဆုံတဲ့သရုပ်ထမြောက်ကမ္ဘာကောင်းဆောင်ဖြစ်ပါတယ်။သူ့မတိုင်ခင်မှာတော့ Mr. Trump က British ဝန်ကြီးချုပ် Theresa May, Japan ဝန်ကြီးချုပ် Shinzo Abe နဲ့ Canada ဝန်ကြီးချုပ် Justin Trudeau တို့နဲ့တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအရေးနဲ့ပတ်သက်ပြီးရုရှားနိုင်ငံမော်စကိုမှာလာမယ့်ဗုဒ္ဓဟူးနေ့ကြာရင်ဒုတိယကြိမ်ဆွေးနွေးဖို့ရှိတယ်လို့ TASS ရုရှားသတင်းဌာနကကြေညာပါရယ်ဒီဆွေးနွေးပွဲကိုအာဖဂန်ကိုယ်စားလှယ်တွေတက်ရောက်ဖို့ပထမဆုံးအနေနဲ့ဖိတ်ကြားထားတာပါဒေတာရင်းအစွန်ရောက်တွေကိုနှိမ်နင်းနေတာမှာပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေတာရင်းအေဂျင့်တည်ငြိမ်မှုရှိဖို့ရုရှားဘက်ကလိုလားနေတာပါဒါပေမဲ့လည်းရုရှားအနေနဲ့တာလီဘန်အနေနဲ့တိုက်ရိုက်ဆက်သွယ်နေတာကိုတော့အာဖဂန်အစိုးရဘက်ကမလိုလားတဲ့အပြင်အမေရိကန်ဘက်ကလည်းအလားတူသဘောထားမျိုးရှိနေတာပါအာဖဂန်နိုင်ငံသားရေးဝန်ကြီးဆလာဟူဒင်ရာဘာနီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကညဉ့်ညဉ့်ဆွေးနွေးပွဲနဲ့ပတ်သက်လို့ဖေဖော်ဝါရီ9ရက်နေ့ကကြေညာထားတာပါလွန်ခဲ့တဲ့ဒီဇင်ဘာဆွေးနွေးပွဲကတော့တရုတ်နဲ့ပါကစ္စတန်ပါဝင်ပြီးအခုတစ်ခါမှာတော့အီရန်အိန္ဒိယနဲ့အာဖဂန်နစ္စတန်အရာရှိတွေကိုဆွေးနွေးပွဲတက်ရောက်ဖို့ပထမဆုံးအနေနဲ့ဖိတ်ကြားထားတာပါဒါပေမဲ့လည်းဒီဖိတ်ကြားမှုကိုဘယ်သူတွေကလက်ခံပြီးလဲဆိုတာကိုတော့သေချာမသိရသေးပါဘူးရုရှားဘက်ကတော့သမ္မတရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးတန်မတ်ဇမာကာဘူလော့ဖ်နဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးအိုက်ဂေါ်မာဂူလော့ဖ်တို့တက်ရောက်မယ်လို့ TASS သတင်းဌာနကပြောကြားထားပါတယ်ခင်ဗျာ
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ Bangladesh နိုင်ငံဘက်ထွက်ပြေးကြတဲ့ Rohingya တွေအတွက်အကူအညီတွေတည်ဆောင်လာတဲ့ Malaysia တင်မောဟာ Bangladesh နိုင်ငံကိုတနင်္လာနေ့ကဆိုက်ရောက်သွားပါပြီ။တင်မောပေါ်မှာပစ္စည်းတွေကိုကုန်းပေါ်ချဖို့အစိုးရကလိုအပ်သမျှပြင်ဆင်နေတယ်လို့စစ်တပ်ပြောရေးဆိုခွင့်ရှိသူကပြောပါရယ်။ Cox's Bazar ခရိုင်ထဲက Technef မြို့နယ်စီကိုကုန်းလိုင်းကနေဒီစားရည်ရိတ်ခါဆေးဝါးနဲ့တခြားထောက်ပံ့ရေးပစ္စည်းတန်ချိန် 2,300 ကိုပို့ဆောင်မှာပါ။အဲ့ဒီမှာက Rohingya တင်ကနန်းဟာတရားဝင်ဒုက္ခသည်ခန်းတွေမှာရောယာယီစခန်းတွေမှာပါနေထိုင်နေတာပါရိုဟင်ဂျာတွေအတွက်တင်မောပေါ်ပါလာတဲ့အကူအညီပေးရပွဲကိုစစ်တကောင်းစစ်ကဲမှာကျင်းပမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူနဲ့မလေးရှားတန်မတ်ကြီးတို့တက်ရောက်ကြလိမ့်မယ်လို့စစ်ကဲတာဝန်ရှိသူတယောက်အပြောကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်Nautical Alia Timo ဟာ Bangladesh ကိုမရောက်ခင်မြန်မာနိုင်ငံရန်ကုန်စိတ်ခမ်းကိုဝင်ပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ကုညီကယ်ဆယ်ရေးပစ္စည်းတန်ချိန် 900 ကိုမြန်မာတာဝန်ရှိသူတွေလက်ထက်ကိုပေးရခဲ့ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ရန်ဟီလီဟာ February 18ရက်နေ့မှာ Bangladesh နိုင်ငံကိုတွားရောက်ပြီးတော့ Cox's Bazar က Rohingya ဒုက္ခသည်တွေရဲ့အခြေအနေကိုတွားရောက်လေ့လာမယ်လို့ Bangladesh ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်။
လုံခဲ့တဲ့သတင်းပတ်ကုန်ပိုင်းတွင်ဒုံးကျည်ဆန်းသက်ပြစ်လွတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်ကြောင်းနဲ့ဒီအရေးနဲ့ပတ်သက်ပြီးပြင်းထန်စွာကြိမ်တွေဖြစ်ရှင်းသွားမယ်ကြောင်းအမေရိကန်သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တနင်္လာနေ့ကသမ္မတအင်ဂျီရောမှာကျင်းပတဲ့ပူးရဲသတင်းစာရှင်းလင်းပွဲအတွင်းသမ္မတ Trump ကအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့အသေးစိတ်တော့ထုတ်ပေါ်ပြောဆိုတာမျိုးမရှိပါဘူး။လုံခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကဂျပန်ဝန်ကြီးချုပ် Shinzo Abe နဲ့ Florida ပြည်နယ်မှာတွေ့ဆုံခဲ့တဲ့ကိစ္စကိုလည်းသမ္မတ Trump ကချီးမွမ်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့မှာဒုံးကျည်ဆန်းသက်ပစ်လွတ်လိုက်တဲ့အချိန်ကခေါင်းဆောင်နှစ်ဦးအတူရှိနေခဲ့ကြတာပါ။မြောက်ကိုရီးယားကဆန်းသက်ပစ်လွတ်လိုက်တဲ့ဒုံးကျည်ဟာဂျပန်ပင်လယ်ထဲကျမသွားခင်ကီလိုမီတာ900လောက်အကွာအဝေးကိုရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါရတယ်။မြောက်ကိုရီးယားရဲ့လုံရဟာလုံးဝတီးခတ်နိုင်စရာမရှိကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါရတယ်။အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားတို့ရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတနင်္လာနေ့နောက်ပိုင်းမှာတကပိတ်အရေးပေါ်စီးပွားပွဲကျင်းပခဲ့ပါရတယ်။မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန်းသက်ပစ်လွတ်မှုဟာနိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့လေလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကကြေညာချက်ထုတ်အဖြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ
American ပြည်အောင်စုအနေနဲ့အရှိတောင်အာရှဒေသမှာအားကောင်းပြီးတော့တည်ငြိမ်မှုရှိတဲ့မဟာမိတ်နိုင်ငံတနိုင်ငံလိုအပ်တယ်လို့2014ထိုင်းအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းရောက်ရှိတဲ့ American အစိုးရစစ်အရာရှိတဦး ဖြစ်တဲ့ရေဒတ်ဗိုလ်ချုပ်ကြီးကပြောသွားပါတယ်ပစိဖစ်ဒေတာဆိုင်ရာအမေရိကန်တပ်မှုကြီးရေဒတ်ဗိုလ်ချုပ်ကြီးဟယ်ရီ ဘီ ဟယ်ရစ်ကပစိဖစ်ဒေတာမှာအကြီးဆုံးစစ်ရေးလေ့ကျင့်မှုဖြစ်တဲ့ Cobra Go နှစ်ပတ်လည်ပူးရဲစစ်ရေးလေ့ကျင့်ပွဲမှာအခုလိုပြောကြားသွားခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကဒေတာရင်းပို့ပြီးအင်အားကြီးလာတဲ့တရုတ်နဲ့အပြိုင်အာရှဒေတာမှာပို့ပြီးလွှမ်းမိုးနိုင်ဖို့လှုံ့ဆော်နေတာဖြစ်ပြီးတော့ဒီစစ်ရေးလေ့ကျင့်မှုမှာတော့တရုတ်အိန္ဒိယမလေးရှားအပါအဝင်နိုင်ငံပေါင်း29နိုင်ငံကကိုယ်တိုင်ဒါမှမဟုတ်လေးလာသူဖြစ်နေပါဝင်ခဲ့ကြပါတယ်ရှင်
ဒီကနေ့ Valentine နေ့ချစ်သူများနေ့မှာထိုင်းဆိုးရွားကဆွမ်းအားတို့ဗိုက်တာမင်အားစေတွေကိုဝင်ငါပေးပါရယ်ကလေးမွေးနှုံကြဆင်းနေတဲ့ထိုင်းနိုင်ငံမှာမိခင်ဖြစ်လာမဲ့သူတွေအတွက်အခုလိုဝင်ငါပေးတာပါထိုင်းပန်းငွေသတ်တမ်းဖို့ရှိတဲ့မိခင်လောင်းဒီအားတို့စေတွေကိုအသက်20ကနေ34နှစ်ကြားအမျိုးသမီးတွေအတွက်ဒီကနေ့မှာအဆိုးရွားလူသားတွေကဝင်ငါပေးတာပါဒီစေပြားတွေမှာ Folic Acid နဲ့တန်တက်တွေပါဝင်ပါတယ်ထိုင်းသမီးမျိုးတွေအနေနဲ့ကျန်းမာတန်ဆွမ်းတဲ့ကလေးငယ်တွေမွေးဖွားလာစေဖို့လှုံ့ဆော်မှုအစီအစဉ်အနေနဲ့အခုလိုဝင်ငါပေးတာလည်းဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးသနာကြောင့်နဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူတိုင်းနာကောင်းဆောင်ကြီးရဲ့ဆွေမျိုးသားချင်းတွေကနှစ်80ပြည့်ပြည်တော်စုနဲ့အခမ်းအနားအပြီးကြေညာချက်တစ်စောင်ကိုပူရဲထုတ်ပြန်လိုက်ပြီးဒီအချက်တွေမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုထောက်ခံကြောင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆောင်ရွက်ချက်တွေကိုကြိုးဆိုကြောင်းဖော်ပြထားပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပင်လုံစာချုပ်လက်မှတ်ရေးထိုးခဲ့တဲ့တိုင်းနာကောင်းဆောင်ကြီးရဲ့ဆွေမျိုးသားချင်းတွေကိုပြည်တော်စုနဲ့အခမ်းအနားတက်ရောက်ဖို့ဒီနှစ်မှာပထမဆုံးဖိတ်ကြားခဲ့တာဖြစ်တယ်လို့တိုင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေတွေ့ဆုံချိန်မှာသူတို့မိဘဘိုးဘွားတွေရဲ့ဆောင်ရွက်ခဲ့တာတွေကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအချက်၅ချက်ပါဝင်ပြီးအဓိကအချက်အနေနဲ့ကတော့တိုင်းပြည်ငြိမ်းချမ်းရေးအတွက်ဖြစ်တယ်လို့ပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တာမိုင်းခန်းစော်ဘွားဆက်ထွန်းအေးရဲ့မြေဖြစ်သူစက်တာဦးကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာစစ်ပခဲ့တော့စစ်မခဲ့တော့လို့တော့မှတ်တခုပါပါတယ်။ဆောက်စစ်မတော်ကြီးဆောက်စဉ်ကြီးကြီးနေတဲ့ကနေ27ရာစုပြည်တော်ကလည်းလည်းအမေဝမ်းမြောက်စွာထောက်ခံပါတယ်ကျွန်တော်ထည့်ထားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းအတွက်လုပ်မဲ့ဆန်တဲ့ဆောင်ရွက်မှုမျိုးကိုကျွန်တော်ပြောဆိုပါတယ်ထောက်ခံပါတယ်။နောက်တစ်ခုလည်းရှိပါဘူး။ငြိမ်းချမ်းဆွေးနွေးငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဆွေးနွေးတဲ့ကြားနေမြန်မာအလုံးပါဝင်တဲ့ပါဝင်ထက်တယ်လို့သုံးထားတာတခုရှိတယ်မဲ့တကယ်တော့အလုံးပါနေပြီလားဆိုတဲ့ကတော့ကျွန်တော်တို့တစ်ဖက်ကပြန်ပြန်ကြားကြတော့ရှိပါတယ်တော်တော်ဒီထက်ကြင်ရရှိမှာတော့ကျွန်တော်ငြိမ်းချမ်းတဲ့ပတ်သက်တဲ့ကိစ္စပဲဟာမဆိုကျွန်တော်ထောက်ခံကြအောင်ဒါကျွန်တော်ဒီမှာရေးထုတ်ခဲ့ကြတဲ့ဒိုင်နာကောင်းဆောင်ဒီကောင်းစုတွေကနေပြီးတော့ဒီလိုယူပြီးတဲ့အနေနဲ့ထုတ်ပြန်ပါတယ
်ပင်လုံစာချုပ်ပါအချက်တွေကိုခင်းတဲ့အညီချင်းကပ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးကိုစောင့်ကျဉ်းပေးဖို့ကိုလည်းတိုက်တွန်းထားပါတယ
်ကျွန်တော်နိုင်ငံတစ်ဝန်းလုံးကိုငြိမ်းချမ်းအောင်ဒီပင်လုံစာချုပ်ပါပါတဲ့အချက်တွေကိုဒီခင်းတဲ့လျော်နေအောင်ပြန်ပြီးတော့မှသုံးသပ်ပြချင်ပါတယ်အဲ့တော့ကျွန်တော်ဒီထုတ်တဲ့အချက်ပါတယ်ပဲအဲ့ဒီဟာကိုနောက်ဆုံးအချက်အနေနဲ့ကျွန်တော်ယုံကြည်တဲ့အနေထားလေးပေါ့နော်တခြားလူတွေပြင်ပြမျိုးကျင်းမှာဒါတော့ကျွန်တော်သာသဘောထားကွဲလွဲနိုင်ပါတယ်ကျွန်တော်တို့ကဒီလိုယုံကြည်ပါတယ်ဆိုတော့ထုတ်ပြန်ပါ
ထုတ်ပြန်ချက်ရဲ့ပရမအချက်ကတော့နှစ်80ပြည့်ပြည်တော်စုနှင့်အခမ်းအနားကိုတက်ရောက်ဖို့ဖိတ်ကြားတဲ့အပေါ်ဝမ်းမြောက်ကြောင်းဖော်ပြထားပြီးအချက်၄အနေနဲ့မြန်မာနိုင်ငံကိုလက်ရှိပထဝီအနေထားအတိုင်းဖြစ်ပေါ်စေခဲ့တဲ့ပင်လုံစာချုပ်ကိုသွေးဖီစေတဲ့ပြုမှုလုံဆောင်ချက်တွေကိုစန့်ကျင်ကြောင်းဖော်ပြထားပါတယ်ပင်လုံစာချုပ်ကိုဗိုလ်ချုပ်အောင်ဆန်းနဲ့ကချင်ချင်းရှမ်းစတဲ့တိုင်းဒေသခေါင်းဆောင်22ဦးကပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတိုင်းဒေသခေါင်းဆောင်22ဦးအနက်က21ဦးရဲ့မိသားစုဝင်တွေပြည်ထောင်စုနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တက်ရောက်ခဲ့တဲ့တိုင်းဒေသခေါင်းဆောင်2ဦးရဲ့မိသားစုဝင်ကတော့ကြီးညာချက်အချက်၄အပေါ်မှာသဘောထားမကိုက်ညီတာကြောင့်ထုတ်ပြန်ချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ပါဘူး။မိသားစုဝင်တွေရဲ့ကြေညာချက်ကိုဒီကနေ့ဒေါ်ဆန်းစုကြည်ထံကိုပေးပို့သွားမှာဖြစ်ပါတယ်။တချိန်တည်းမှာပဲဒေလ28ရက်နေ့မှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုနောက်လဒုတိယပတ်ဒါမှမဟုတ်တတိယပတ်မှာကျင်းပဖို့ရည်ရွယ်လိုက်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ခုတော့ချင်းမြင်တဲ့ရင်းတဲ့တဲ့ပုတ်တင်ပြပါမယ်။မြန်မာငြိမ်းချမ်းရေးကော်မရှင်ကလည်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုင်းငံ့ထားတဲ့ချင်းပြည်နယ်မှာပြန်လည်ကျင်းပခွင့်ပြုခဲ့ရာကြောင်းချင်းအမျိုးသားနိုင်ငံရေးဆွေးနွေးမှုပူရဲကော်မတီကလည်းဒီကနေ့မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးစည်းဝေးခဲ့ပါတယ်။ဒီကနေ့အစည်းအဝေးကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစနစ်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ချင်းအမျိုးသားတပ်ဦးခေါင်းဆောင်တွေကပြောပါတယ်။ချင်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလကုန်ထန်းတလန်းမြို့မှာကျင်းပသွားမှာဖြစ်ပါတယ်။အကြောင်းဆိုကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြုလုပ်နိုင်ရေးအတွက်ချင်းမျိုးသားတအုပ်အပါဝင်ချင်းမျိုးသားနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ CNTJC ကနေဒီကနေ့ရန်ကုန်မြို့မှာအစည်းအဝေးကျင်းပခဲ့ပါတယ်ချင်းမျိုးသားနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ CNTJC ရဲ့ဒီကနေ့ဆွေးနွေးမှုအခြေအနေကိုတော့ချင်းမျိုးသားတအုပ် CNF ဒုတိယဦးစားဒေါက်တာဆလိုင်းလျာမုံစာခေါင်းကအခုလိုပြောပါတယ်
ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးကိစ္စဖြစ်တာပြီးလို့မိန်းရကျွန်တော်တို့ဟိုဖြစ်ခေါ်ဆွေးနွေးတယ်ကျွန်တော်တို့ကြောင်းပြထားပါတယ်အဲဒီကြောင်းပြချက်အတိုင်းလည်းကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်ဆောင်ရွက်ပြီးတော့ကျွန်တော်တို့စဉ်းစားထားတာတော့တိရသတ်မှတ်တာတော့မဟုတ်သေးဘူးလာမယ့်23 24 25မှာကျင်းပဖို့ကျွန်တော်တို့တင်ပြပါတယ
်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်ကိုမြန်မာငင်းချမ်းရေးကော်မရှင်ကနေဖေဖော်ဝါရီလ23ရက်နေ့မှာချင်းမျိုးသားတအုပ်ကိုကြောင်းကြားလာခဲ့တာပါချင်းပြည်နယ်မှာမျိုးရဆစ်နိုင်ငံရေးဆွေးနွေးပွဲကိုတော့လာမယ့်ဖေဖော်ဝါရီလကုန်လောက်မှာသံတမန်မြို့မှာ၃ရက်တာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာချင်းမျိုးရသားဦး CNF ပါဝင်ချင်းနိုင်ငံရေးပါတီတွေချင်းလူမှုအခြေပြုအဖွဲ့အစည်းတွေကဥယျာဉ်900လောက်ဖွဲ့ကြားသွားမှာဖြစ်ပါတယ်။ဒီကနေ့ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ CNTJC ကနေအထူးကဆွေးနွေးသွားမယ့်အကြောင်းအရာကိုတော့ဒေါက်တာဆလိုင်းလျာမုံစာခေါင်းကအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့ဒီက focus လုပ်ပြီးတော့ဆွေးနွေးရမှာတော့ကျွန်တော် SCA ထားဆုံးမှာသဘောတူစာတဲ့အတိုင်းပါ။ကျွန်တော်တို့ပြည်ထောင်စုကြီးကိုဒီမိုကရေစီနဲ့ပတ်သက်လို့ကြီးခံတဲ့ပြည်ထောင်စုဖြစ်မယ်ကနေထူထောင်မယ်ဆိုသဘောတူစာတာဖြစ်ပါတယ်။သူတွေ့ကြုံလာမဲ့ဆွေးမှာတော့တဲ့ပြည်ထောင်စုကြီးထူထောင်နိုင်ဖို့အတွက်တဲ့တဲ့ရဲ့စီထမှုတွေကိုကျွန်တော်တို့တင်ပြဆွေးနွေးနိုင်ဖို့အတွက်ပြင်ဆင်တော့မှာဖြစ်ပါတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကနေပြည်တော်တင်ကဟဟိုတယ်မှာကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC စည်းဝေးမှာ23ရာစုပင်လုံညီလာခံဒုတိယကြိမ်စည်းဝေးကိုဖေဖော်ဝါရီလကုန်လောက်မှာကျင်းပမယ်လို့ဆုံးဖြတ်ခဲ့ပြီးအဲ့ဒီညီလာခံမတိုင်ခင်ကြားကာလအတွင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာဆိုင်းငံ့ထားမှုဆုံးဖြတ်ခဲ့ရကနေအခုချင်းပြည်နယ်မှာကျင်းပဖွဲ့ပြန်လည်ရရှိခဲ့တာပါမြန်မာအစိုးရအနေနဲ့ချင်းပြည်နယ်အတွင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုယာယီရပ်ဆိုင်းထားတဲ့ပုံမှာချင်းနိုင်ငံရဲ့အတိုင်းအဝိုင်းတွေကြားမှာမကြေလည်မှုတွေဖြစ်ပွားနေပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီသွေးမှုနှင့်ဆလိုင်းကျဲဦးဖိထောင်ကတော့မြန်မာငြိမ်းချမ်းရေးကော်မရှင်ရဲ့အကြောင်းပြချက်ဟာမခိုင်လုံဘူးလို့ဆိုပါတယ်။ချင်းမျိုးသားနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ CNTJC အနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ရှိလာမဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးလာမဲ့23ရာစုပင်လုံညီလာခံဒုတိယကြိမ်စည်းဝေးမှာတင်ပြသွားမှာဖြစ်ပါတယ်။ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ CNTJC ဟာချင်းပြည်နယ်မျိုးရဆက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြုလုပ်နိုင်ဖို့အတွက်ချင်းနိုင်ငံရေးပါတီတွေချင်းရဖက်လူဖွဲ့စည်းတွေချင်းမျိုးရသားဥဖွဲ့တို့နဲ့ဖွဲ့စည်းထားတဲ့ကော်မတီတရားလည်းဖြစ်ပါတယ်။ချင်းမျိုးရသားဥအနေနဲ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ပြောဆိုခဲ့တဲ့အတိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေအားလုံး NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းပြီး23ရာစုပင်လုံညီလက်ခံဒုတိယကြိမ်စည်းဝေးသက်ရောက်ပြီးတော့နိုင်ငံရေးဆွေးနွေးကြဖို့ဆန္ဒရှိတယ်လို့ CMF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကပြောပါတယ်။ NCA လက်မှတ်ရေးသူထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့ဒေသတွေမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ကြောင်းပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကနေအောက်တိုဘာလမှာဆုံးဖြတ်ခဲ့ပြီးကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခဲ့ပြီးရှမ်းပြည်နယ်က RCSF ဒေသနဲ့ပို့ PNL ဒေသတွေမှာဆက်လက်ကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့မသေးချာသေးတဲ့အခြေအနေမှာရှိနေပြီးကြမ်းရှိတဲ့မွန်ပြည်နယ်၊ကယားပြည်နယ်၊ကချင်ပြည်နယ်တွေမှာတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မရည်ရသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ငံအင်တာနက်ပေးပို့သွားတာပါ။ခုတော့မလေးရှားရောက်နိုင်ငံခြားအလုပ်သမားတွေအတွက်ယာယီတက်တိခန်းလက်မှတ်ထုတ်ပေးတဲ့သတင်းတင်ပြပါမယ်။မလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း15နိုင်ငံကတရားမဝင်နေထိုင်နေသူတွေအတွက်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကနေ e-card လို့ခေါ်တဲ့တရားဝင်အထောက်အထားလက်မှတ်တွေကို February 15ရက်နေ့ကနေ6လကြာတဲ့အထိထုတ်ပေးသွားမှာဖြစ်ကြောင်းအသိပေးချက်ကို February 14ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒီလက်မှတ်တွေထုတ်ပေးခြင်းအပြင်တရားမဝင်နေထိုင်နေရတဲ့မြန်မာနိုင်ငံသားတွေဟာအလုပ်ရှင်တွေနဲ့ဆက်သွယ်ပြီးတော့အလုပ်တွေလျှောက်လို့ရပြီဖြစ်ပါတယ်။မအေးအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာလှုပ်လှုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေတိတ်နဲ့ချီရှိရမှာအများစုကတရားမဝင်နေထိုင်အလုပ်လှုပ်ကိုင်နေကြသူများဖြစ်ပါတယ်အလားတူပဲမြန်မာအပါဝင်တခြားအိန္ဒိယချင်းနိုင်ငံတွေကနေခိုးဝင်နေထိုင်ပြီးတော့အလုပ်လှုပ်ကိုင်နေတဲ့သူတွေကိုလည်းစိုက်ပျိုးရေးနဲ့စောက်လုပ်ရေးပါဝင်အလုပ်အမျိုးအစား၅ခုမှာအလုပ်လုပ်မယ်ဆိုရင်မှတ်ပုံတင်ဖို့အတွက်မလေးရှားအစိုးရကအသိပေးချက်ကိုထုတ်ပြန်ခဲ့တာပါမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးတင်အောင်မိုးကတော့မလေးရှားအစိုးရကလုပ်ပေးမယ်မှတ်စီစဉ်တဲ့ပတ်သက်လို့အခုလိုပြောပြပါတယ်
ကျွန်တော်မနေ့ကလာဆောင်ပါတယ်ငါခုမှကြည့်လေးလာတယ်နော်အဲ့လို registration ကလာတယ်လေးလာဆက်လာတော့ registration တွေမှာလို့တမားတိုင်းရလာကြလို့ရှိနိုင်လာတယ်ပွဲစားလုံးပေါ်မှာအကျဉ်းဆုံးပါရဘူးနောက် fee ကလည်း free လို့ပြောတယ် fees ကိုပတ်နောက်ပြောတယ် charge ပါနော်ဒီတမားက75ခုပေါ့တို့တမားတာပါ agriculture presentation construction and manufacturing နော်ဟုတ်ပါပြီ
ဟုတ်ကဲ့ငါ့ကူပေါ့နော်ဟုတ်ကဲ့ရေဂျစ်တီတယ်ကျွန်မတို့ကဒီနေ့ပြည်ကြမလို့ပေါ့ဒီမှာရှိနေလို့တမားလည်းရှိခဲ့ချိန်မှာတို့လည်းလွတ်ချိန်မှာပေါ့တို့လည်းလွတ်မှာပါကြီးကတ်တာတော့ဒီထောက်ထားကတ်တွေဟာမလေးရှားနိုင်ငံတွင်းကအလို့ရှင်တစ်ထည်တွေကိုယ်တိုင်ရှောက်ထားရမှာဖြစ်ပြီးတနေ့ရာကနေတနေ့ရာခီးသွားလာတာမျိုးအလို့ရှင်ပြောင်းရွှေ့တာမျိုးတွေကတော့အခက်အခဲရှိနိုင်တယ်ဆို
ေးထားတယ်ဗောနော်ဟိုဘဆေးသမားတွေပဲဗောနော်အထောက်ထားမရှိတဲ့လူတွေဗောဝတ်ပတ်မင်းမရှိတဲ့လူတွေရှောက်ထားနိုင်ငယ်ဗောပတ်မင်းမရှိတဲ့လူတွေဗောအထောက်ထားမဲ့တွေအဲ့လိုလူတွေရှောက်ထားအောင်ပါဗောဟုတ်ကဲ့ခကြီးတော်ဆိုတာကျွန်တော်တို့မြန်မာနိုင်ငံပြန်လာလို့ဒီနိုင်ငံအတွင်းမှာပဲရမယ်နိုင်ငံဒီနိုင်ငံနေထွက်သွားဖို့တော့မရသေးဘူးတော်တော်ကဲ
အခုထုတ်ပေးမယ့်အထောက်ထားကတ်ကတော့မလေးရှားနိုင်ငံကတရားမဝင်အလို့သမားတွေအနေနဲ့စက်ယုံစောက်လုပ်ရေးစိုက်ပျိုးရေးမွေးမြူရေးနဲ့ဥယင်ချန်ဒီဝန်ဆောင်မှုစားတောက်ဆိုင်လုပ်ငန်း၅မျိုးကိုသာလုပ်နိုင်တယ်လို့ဆိုပါတယ်အဲ့ဒီကတ်ကိုလုတ်တဲ့အခါမှာအခမဲ့လုတ်ဆောင်ပေးမှာဖြစ်ပြီးပွဲစားနဲ့အေဂျင်စီတွေအပါအဝင်ပတ်သက်တာမျိုးတွေကိုခွင့်ပြုမထားဘူးလို့လည်းသိရပါတယ်
သူတို့ကတော့ဘလို့တတ်မှတ်လဲဆိုတော့အလုပ်ရှင်ကိုယ်တိုင်လာလျှောက်တဲ့အတွက်သူတို့ဝါရီရှိတယ် register တွေရှိတယ်ပေါ့နော်အဲ့ဒီကုမ္ပဏီနဲ့သူကလိပ်စာအတိအကျကိုသူကမှတ်တမ်းယူထားလိုက်ပါလေကုမ္ပဏီကနေလူရောက်20လာလျှောက်သွားပါတယ်အဲဒီကုမ္ပဏီကဆိုတော့ agency တွေဝင်လာပြီဆိုလို့ရှိရင် agency တွေကထုံးစံနိုင်ပေါ့နော်အဲဆက်ယုံတရင်ကခေါ်တာတော့လူအယောက်20ပေါ့တော့အယောက်50လောက်ပြပြီးတော့ကျန်တဲ့30ကိုသူကတော့ဟိုအပြင်မှာတို့လှုပ်ရှင်လှုပ်လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့ကတ်တွေထုတ်ပေးမဲ့ဟာမျိုးတွေဖြစ်လာမှာဆိုလို့သူကလောလောဆယ်တော့ဟိုအလုပ်ရှင်ကိုယ်တိုင်ရှောက်ရမယ်လို့ပဲတန်တိုက်ချက်ရှိတယ်ဒီမှာ agency ကိုဘသူဘသူချပေးမယ်ဆိုတာတော့မရှိသေးဘူးခင
်ဗျပြမှုကင်းရှင်းကြောင်းစစ်ဆေးပြီးသူအားလုံးကိုတရားဝင်နေထိုင်အလုပ်လုပ်ကိုင်နိုင်ဖို့အတွက်ကပ္ပားပတ်တန်းကိုတစ်နှစ်စာထုတ်ပေးသမှဖြစ်တဲ့အကြောင်းမလေးရှားလဝကကကြေညာထားတာပါနိုင်ငံ15နိုင်ငံကတရားမဝင်နေထိုင်နေသူတွေအတွက်သာဖြစ်ပြီးအဲ့ဒီနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်အိန္ဒိယအင်ဒိုနီးရှားကာဇစ်စတန်ကမ္ဘောဒီးယားလာအိုမြန်မာနီပေါပါကစ္စတန်တီရီလင်ကထိုင်းဗီယက်နမ်စတဲ့နိုင်ငံတွေကနိုင်ငံသားတွေကိုထုတ်ပေးသွားမှာဖြစ်ပါတယ်။ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပေးထားတဲ့လက်မှတ်ကိုင်ဆောင်ထားတဲ့ဒုက္ခသည်တွေကိုတော့အဲ့ဒီအစီအစဉ်မှာပါဝင်ခွင့်မရှိဘူးလို့လည်းဆိုပါတယ်။မြန်မာလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားသူအလုံးပေါင်းရင်မလေးရှားနိုင်ငံမှာမြန်မာလူ့သမားငါးသိန်းထက်မနည်းရှိနေတယ်ဆိုပြီးပြောဆိုထားပါတယ်ရှင
်သောဒရှင်များရှင်ပြည်내တိုင်းဝင်ကြီးချုပ်တွေကိုလူထုကခိုင်းကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောထားပါတယ်လက်ရှိပြည်내တိုင်းဝင်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝင်ကြီးချုပ်တွေထက်ပိုကောင်းတယ်လုပ်ရည်ကံ့ရည်ပိုတာတယ်လို့ VOA သောဒရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့ခုချိန်ထိဆွမ်းဆောင်ရေးတွေအပေါ်မြင်တွေ့သိရှိထားသမျှအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားနိုင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးတော့ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်တင်ပြပါမယ်ရှင်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူဟာဒေါ်နယ်ထရမ့်တမရဖြစ်ပြီးတဲ့နောက်ပထမဆုံးအနေနဲ့ဒီကနေ့ဝါရှင်တန်ကိုလာပါမယ်။မစ္စတာထရမ့်ရှိကတမရဘရက်အိုဘားမားနဲ့နာတန်ယာဟူအကြားဆက်ဆံရေးမကောင်းခဲ့တာကတော့အထင်ရှားပါ။ရွေးကောက်ပွဲမဲဆွယ်ကာလအတွင်းအစ္စရေးကိုထောက်ခံတဲ့စကားတွေထရမ့်ပြောထားတာကြောင့်ဆက်ဆံရေးပိုကောင်းလာဖို့နာတန်ယာဟူအတွက်မျှော်လင့်စရာရှိပါတယ်။ဒါပေမဲ့လည်းတိတ်မကြခင်ကပဲထရမ့်ပြောတာတွေရှိထားပြန်တာကြောင့်နာတန်ယာဟူအနေနဲ့တိတ်လောလို့တော့မရပါဘူး။နိုင်ငံခြားရေးဌာနဆိုင်ရာ VOA သတင်းထောက်နစ်ချင်းရဲ့သတင်းလွှာကိုကုကြွကြောသိန်းကပြောပြပါမယ်ရှင
်။တမရဒေါ်နယ်ထရမ့်နဲ့တွေ့ဖို့အမေရိကန်ကိုထွက်ခွာချိန်မှာအစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေရေးအဖြစ်အပေါ်သူထောက်ခံဆဲပဲလားဆိုတဲ့မေးခွန်းကိုဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟုကမဖြေခဲ့ပါဘူး။ဂျော်ဒန်မြေနောက်ဖက်ကန်ကပါလက်စတိုင်းပုဂ္ဂလိကပိုင်မြေပေါ်မှာဂျူးအင်ယာတွေဆောက်လုပ်ခွင့်တရားဝင်ဖြစ်စေမဲ့ဥပဒေအသစ်တစ်ရပ်ကိုအစ္စရေးလူတော်ကအတည်ပြုခဲ့တာကြောင့်ပါလက်စတိုင်းတွင်တဲ့နိုင်ငံတကာကပြစ်တင်ဝေဖန်ထားတာပါ။အခြေစိုက်အင်အားတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူမဖြစ်ဘူးလို့မစ္စတာထရမ့်ကအစ္စရေးသတင်းစာတစ်စောင်ကိုပြီးခဲ့တဲ့သတင်းပတ်မှာပြောခဲ့ပါတယ်။အင်အားအစ်တွေစောက်တာရှိပြီးသားကိုထတ်တိုးချဲ့တာတွေကငြိမ်းချမ်းရေးရဖို့အကူအညီမဖြစ်နိုင်ဘူးဆိုတာဒ ီလာအစောပိုင်းအင်ဖြူတော်ထုတ်ပြန်ချက်တစ်ခုမှလည်းပြောထားပါတယ်အတ္တလန္တစ်ကောင်ဆယ်အဖွဲ့ကအကြီးတန်းသုတေသီတူဖြစ်တဲ့တန်မဟောင်းရစ်ချတ်လေဘရွန်ကအခုလိုသုံးသပ်ပါတယ
် I think the Palestinians will be watching this very closely and will be looking for any hints that the US policy
ကိုပါလက်စတိုင်းကအသေးစားစောင့်ကြည့်နေမယ်လို့ကျွန်တော်ယူဆပါတယ်အမေရိကန်မူဝါဒမှာတည်တည်တသာပြောင်းသွားပြီလားဆိုတော့တဲလွန်စားတစ်ခုခုကိုကြည့်ရမှာပါခြေဆိုင်အရာတွေကိစ္စသမရပြောတဲ့ပုံကိုသူတို့တွေးထားပြီးဖြစ်တာကြောင့်ဒီကိစ္စဘလို့ဖြစ်လာမလဲဆိုတဲ့အပေါ်စိုးရင်စိတ်တချို့ရှိမှာပါပဲ
။အစ္စရေးသိမ်းထားတဲ့နောက်ဖက်ကမ်းမှာနယ်မြေပံရဖို့တောင်းနေတဲ့အစ္စရေးလက်ရာစုတွေကျဉ်တ်အောင်နေတန်ယာဟုအနေနဲ့နီလန်တစ်ခုရှာဖို့လိုတယ်လို့လေ့လာသူတချို့ကပြောပါတယ်။ Robert Sittloff ဟာ Washington Institute for Near East Policy ကလေ့လာသူတူပါ
။ To reach an understanding with the president on the volatile issues surrounding the Israeli-Palestinian conflict.
Israel Palestine ပြည်ပကအခြေစိုက်အရာစာတော်တွေနဲ့ဆိုင်တဲ့မတည်မငြိမ်အခြေအနေတွေမှာသမ္မတ Trump နဲ့နားလည်မှုရပြီးဝင်ကြီးချုပ်အနေနဲ့တနည်းတလန်းအောင်မြင်မှုတစ်ခုတော့ရဖို့လိုရတယ်။ဒါမှပဲတိုင်းပြည်တွင်ဘလို့ဖိအားမျိုးကိုပဲဖြစ်ဖြစ်သူရင်ဆိုင်နိုင်မှာပါ
။ဒါပေမဲ့ Israel ရဲ့အရေးအကြီးဆုံးမှာမိပေါ်ထားတဲ့မျှော်လင့်ချက်တော်တက်မှန်ကန်အောင်ဘယ်လိုလုပ်မယ်ဆိုတာကလည်းအရေးကြီးတယ်လို့သတိပေးသူတွေလည်းရှိပါတယ်။Washington Institute for Near East Policy အဖွဲ့ကပဲနောက်လိလာသူတူဖြစ်တဲ့ David Makovsky ရဲ့သုံးသပ်ချက်ကတော
့ There's no doubt that in a certain way there's lower expectations because indeed you know President
Trump မှာသူ့လူတွေနေသားတခြားမရှိသေးတာကြောင့်မျှော်လင့်ချက်တိတ်ထားလို့ရမှာမဟုတ်ဘူးဆိုတာကတော့တန်တရားဖြစ်เสียမလို့ပါဘူးကျွန်တော်ကတော့နားထောင်ရုံသက်သက်ပါပဲလို့ပြောဖို့ကသမ္မတအတွက်တော့ပိုလွယ်ပါတယ
် Israel နဲ့ Palestine ကြားငြိမ်းချမ်းရေးဂျားဝင်ဆစ်ဆက်ပေးခြင်းတဲ့သဘောသမ္မတ Trump ကပြောထားမှုပဲမြင်ပါလက်စတိုင်းနေဖြစ်ခြင်းတဲ့အပေါ်ခံစားနားလည်မှုမျိုးတော့သိပ်မပြပါဘူး။ဒါပေမဲ့မကြသေးခင်ကပြောတာတွေမှာပိုပြီးကွဲပြားတဲ့ရည်တည်ချက်မျိုးမတိမတာတွေ့ရတာကြောင့်နေတန်ညာဦးအနေနဲ့ပြည်တွင်းမှာနိုင်ငံရေးကစားကွက်ဖော်ဖို့အခွင့်အလမ်းသိရပွဲမရှိပါဘူးခင်ဗျာ
။ကုကြကြောသိန်းတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်ကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joro ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းသတင်းတွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင
်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းဟာရုရှားနိုင်ငံကသူ့ရဲ့အဆက်အသွယ်နဲ့ကိစ္စမှာအစိုးရအဖွဲ့ကိုမှန်မှန်ကန်ကန်ပြောမထားဘူးဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာပြီးတဲ့နောက်မှာယာလူကနှုတ်ထွက်သွားပါပြီအမေရိကန်နိုင်ငံဆိုင်ရာရုရှားတမ်မကြီးနဲ့ဖုန်းပြောခဲ့တာတွေကိုအဲ့ဒီကရွေးကောက်ခံဒုသမားမိုက်ပန်စနဲ့တခြားအရာရှိတွေကိုမကြီးရွယ်ပဲနဲ့ပြည့်ပြည့်စုံစုံမတင်ပြမိဘူးလို့ Mr. Flynn ကသူ့ရဲ့နှုတ်ထွက်စာမှာရေးထားပါတယ် Mr. Flynn ကသမ္မတအိုဘားမားအစိုးရလှုပ်ဆောင်ထားခဲ့တဲ့ရုရှားအပေါ်တံခါးပိတ်ဆို့မှုတွေနဲ့ပတ်သက်လို့ရုရှားတမ်မကြီးနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာတွေကအရင်တစ်ပတ်ကပဲသတင်းဖော်ပြခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံမော်စကိုမှာလာမဲ့ဗုဒ္ဓဟူးနေ့ကျရင်ဒုတိယကြိမ်ဆွေးနွေးဖို့ရှိရဲလို့ TASS ရုရှားသတင်းဌာနကကြေညာပါတယ်။ဒီဆွေးနွေးပွဲကိုအာဖဂန်ကိုယ်စားလှယ်တွေတက်ရောက်ဖို့ပထမဦးဆုံးအကြိမ်အနေနဲ့ဖိတ်ကြားထားတာပါ။ဒေတာရင်းအစွန်းရောက်တွေကိုနှိမ်နင်းနေတာမှာပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေတာရင်းအေဂျင့်တည်ငြိမ်မှုရှိဖို့အတွက်ရုရှားဘက်ကလိုလားနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေအတွက်အကူအညီတွေတည်ဆောင်လာတဲ့မလေးရှားတင်မောဘင်္ဂလားဒေ့ရှ်နိုင်ငံကိုတနင်္လာနေ့ကအစိုက်ရောက်သွားခဲ့ပြီဖြစ်ပေါ်တယ်။တင်မောဘော်ကပစ္စည်းတွေကုန်မော်ချဖို့အစိုးရကလိုအပ်သမျှပြင်ဆင်နေတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ဒီကနေ့ကြားရောက်တဲ့ Valentine's Day ချစ်သူများနေ့မှာထိုင်းဆိုရကမိခင်လောင်းအားဖြင့် Vitamin အားစေးတွေကိုဝေငှပေးနေပါတယ်။ခလင်းမွေးနှုံကြဆင်းနေတဲ့ထိုင်းနိုင်ငံမှာမိခင်ဖြစ်လာမဲ့သူတွေအတွက်အခုလိုမျိုးဝေငှပေးတာဖြစ်တယ်ဆိုပြီးတော့ထိုင်းဘက်ကတတန်းဖို့ရှိတဲ့အတူစီတွေဝေငှပေးတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကမအေးတနာကျော်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ24 kHz 11333ည၊လိုင်းဒိုမီတာ25 kHz 11665၊လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလာမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.